Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ19ရက်ကြာပါပြီနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညအတွက်သတင်းရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုမြို့တမနီဆက်ယုံကနေထွက်ခွာလာတဲ့တိုက်ခိုက်ရေးသမားတွေကိုစီးရင်ပြုစုပြီးတော့မှတ်တမ်းတင်နေတယ်လို့နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC ကပြောဆိုလိုက်ပါတယ်။နေတိုးဖွဲ့တွေကိုဝင်ရောက်ဖို့လျှောက်ထားတဲ့ဖင်လန်နဲ့ဆွီဒင်ခေါင်းဆောင်တွေကိုသူ့ရဲ့အာရှခီးစဉ်မဆခင်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ဖြူတော်မှာဒီကနေ့တွေ့ဆုံဖို့ရှိနေပါတယ်။NUG ကို NUG နဲ့တွေ့ဆုံခဲ့တဲ့အတွက်မလေးရှားကိုစစ်ကောင်စီကကန့်ကွက်ဝေဖန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူမနေ့ပြန်မှာစတင်ဆွေးနွေးကြတော့မယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲရလဒ်အခြေအနေဘယ်လိုရှိနိုင်ပါသလဲ
။ထပ်ပြီးပြောချင်တာကနိုင်ငံတော်စင်ကာအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမတော်ကာကွယ်ဦးကြီးရုံနေနဲ့အာမခန္ဓာဒီဆွေးနွေးပွဲမှာရလဒ်တစ်ခုထွက်လာအောင်ဆွေးနွေးမယ်လို့ပြောထားပြီးဖြစ်ပါတယ်။
ဒီကနေ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောဆိုသွားတာဖြစ်ပါတယ်ရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဆက်ရနာတင်ထားတဲ့မြန်မာနိုင်ငံအပေါ်မှာအနောက်နိုင်ငံတန်ရုံတချို့ကတန်အဆင့်လျှော့ချတဲ့အပေါ်စစ်ကောင်စီရဲ့နိုင်ငံသားရေးမူဝါဒဘယ်လိုရှိပါသလဲ။နောက်ပြီးတော့စစ်ကောင်စီတက်ဆွဲထားတဲ့တေဘောဘောစကန် KNU ကပြန်သိမ်းပြီးတဲ့နောက်ဆက်တွဲအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ယူကရိန်းနိုင်ငံမာရီယိုပိုမြို့အဇော့စတတမလီဆက်ယုံကနေထွက်ခွာလာတဲ့တိုက်ခိုက်ရေးသမားတွေကိုစီးရင်ပြုစုမှတ်တမ်းတင်နေတယ်လို့နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC ကပြောပါတယ်။အင်ကာနီတွေကစပီဒီကနေ့အထိဆက်လက်စီးရင်မှတ်တမ်းပြုစုနေတယ်လို့ ICRC ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ရုရှားတပ်တွေရုရှားလိုလာတဲ့လက်နက်ကင်တွေထိမ့်ချုပ်ထားတဲ့နေရာတွေမှာရောက်နေကြတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကသူတို့အမည်နေရက်မိဘဆွေမျိုးစားတဲ့ကိုရေးအချက်အလက်ပေးသူတွေကို ICRC ကစီးရင်ပြုစုနေတယ်လို့ထုတ်ပြန်ချက်မှာပြောပါရတယ်။အဲဒီစစ်တုံးပန်းတွေကိုသူတို့ကိုထိမ့်သိမ်းတဲ့နေရာတွေစီ ICRC ကပို့ပေးနေတာမဟုတ်ဘူးလို့လည်းကြေညာချက်ထဲမှာညင်းထားပါရတယ်။သူတို့ပြုစုမှတ်တမ်းတင်တဲ့အချက်အလက်တွေကနေဘယ်သူတွေဖမ်းဆီးခံရတယ်ဆိုတာသိရှိပြီးတော့မိသားစုဝင်တွေနဲ့အဆက်အသွယ်လုပ်နိုင်ဖို့အထောက်အကူဖြစ်လိမ့်မယ်လို့ ICRC ကပြောပါရတယ်။ရုရှားတပ်တွေဝိုင်းထားတဲ့ Azovstal တပ်မဏိဆက်ယုံတွေကနေလက်နက်ချတဲ့ Ukraine စစ်သားတွေနောက်ထပ်ရှိတာကြောင့်ဒီသတင်းဖတ်တဲ့လက်နက်ချသူစုစုပေါင်း 1,930 ရှိတယ်လို့ရုရှားကာကွယ်ရေးဌာနကဒီကနေ့မေလ19ရက်နေ့မှာပြောကြားပါရတယ်။ရုရှားတို့ဘက်ကပြောတဲ့အရေးအတွက်ကိုယူကရိန်းတာဝန်ရှိသူတွေဘက်ကတော့အတည်ပြုခြင်းမရှိပါဘူး။ရုရှားထိန်းချုပ်နေရာတွေရောက်နေတဲ့ယူကရိန်းစစ်သားတွေကိုယူကရိန်းတို့ဖမ်းထားတဲ့ရုရှားစစ်သားတွေနဲ့အလဲအလှယ်လုံနိုင်ဖို့ယူကရိန်းဘက်ကမျှော်လင့်နေပါတယ်။ရုရှားဘက်ကတော့ဖမ်းမိတဲ့စစ်သားတွေအရက်သားတွေအပေါ်ပြစ်မှုကျူးလွန်ခဲ့သလားဆိုတာစုံစမ်းစစ်ဆေးမယ်လို့ပြောကြားနေပါတယ်။ရုရှားစစ်သားတွေစစ်ရသွေးမှုကျူးလွန်ခဲ့သလားဆိုတာ KF မြို့တော်ကတရားရုံးမှာပထမဆုံးပြုလုပ်နေတဲ့ကြားနာစစ်ဆေးမှုအတွင်မှာအသက်22နှစ်အရွယ်ရုရှားတပ်ကတပ်ချက် Vadim Shishimarin ကလက်နက်မဲ့အရသားတရက်ကိုသူတပ်ဖြတ်ခဲ့တယ်လို့ဗုဒ္ဓဟူးနေ့ကတရားရုံးမှာဝန်ခံခဲ့ပါတယ်။နေတိုးအဖွဲ့တဲ့ဝင်ရောက်နိုင်ဖို့လျှောက်ထားတဲ့ဖင်လန်နဲ့ဆွီဒင်ခေါင်းဆောင်တွေကို American သမ္မတ Joe Biden ကအင်ပီရိုမှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။အာရှကိုခီးထွက်ဖို့ရှိတဲ့သမ္မတဘိုင်ဒန်ကဖင်လန်သမ္မတဆောင်းလီမင်းနစ္စတာနဲ့ဆွီဒင်ဝန်ကြီးချုပ်မက်ဒါလီနာအန်ဒါရှွန်တို့ကိုတွေ့ဆုံပြီးတော့နေတိုးအဖွဲ့ရဲ့ဝင်ရေးလျှောက်ထားတဲ့ကိစ္စ၊ယူကရိန်းနဲ့ဥရောပလုံခြုံရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။နှစ်ပေါင်းများစွာကြာနေဝါဒဆွဲကင်ခဲ့တဲ့ဖင်လန်နဲ့ဆွီဒင်တို့ကယူကရိန်းကိုရုရှားကကျူးကျော်စစ်တိုက်ပြီးတဲ့နောက်မှာနေတိုးအဖွဲ့ရဲ့ဝင်ဖို့တရားဝင်လျှောက်ထားခဲ့ကြတာပါ။ဒီသမိုင်းဝင်ဆောင်ဖြတ်ချက်ကိုအခိုင်အမာထောက်ခံကြိုဆိုကြောင်းနဲ့အမေရိကန်လွှတ်တော်နဲ့နေတိုးအဖွဲ့ဝင်မဟာမိတ်တွေနဲ့ဒီနိုင်ငံအမြန်ဆုံးအဖွဲ့ဝင်ဖြစ်ရေးဆောင်ရွက်သွားဖို့စိတ်အားထက်သန်နေကြောင်းကိုသမ္မတဘိုင်ဒန်ကပုံထုံးနေတုန်းကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာခလေးနိုးမုတ်ထုတ်လုပ်တာအရှိန်မြင့်နိုင်အောင်နဲ့နိုင်ငံသားကနိုးမုတ်တွေတင်သွင်းနိုင်အောင်လို့သမ္မတဂျိုးဘိုင်ဒန်က Defense Production Act ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုဥပဒေကိုပုံထုံးနေတုန်းကပြဋ္ဌာန်းလိုက်ပါတယ်
။ Today, I'm invoking what they call the Defense Production Act. to ensure that manufacturers have the necessary ingredients.
နိုင်ငံတွေကအကြီးဆုံးကလေးနှုတ်မုတ်ဆက်ရုံကိုဘေးကင်းလုံခြုံမှုနဲ့ဆိုင်တဲ့ကိစ္စတွေကြောင့်ပိတ်ခဲ့ပြီးတဲ့နောက်နိုင်ငံထဲမှာကလေးနှုတ်မုတ်ရှားပါတဲ့ပြဿနာကြီးမားနေပြီးနိုင်ငံရေးအရာဖိအားပေးမှုတွေရှိနေချိန်မှာသမ္မတကအခုလိုဥပဒေထုတ်ပြန်ခဲ့တာပါဒီဥပဒေထုတ်ပြန်လိုက်တဲ့အတွက်နှုတ်မုတ်ထုတ်လုပ်တဲ့ကုမ္ပဏီတွေလိုအပ်တဲ့ပစ္စည်းတွေကိုတက်ဆိုင်ရာကုမ္ပဏီတွေကနေဦးစားပေးဖြည့်ဆည်းပေးရမှာဖြစ်ပါတယ်အမေရိကန်ရဲ့ဘေးကင်းလုံခြုံမှုပိုင်းစံချိန်တူတဲ့နိုင်ငံသားကနှုတ်မုတ်တွေကိုခီးတယ်နဲ့ကုန်တင်လျင်တွေသုံးပြီးတင်သွင်းဖို့အတွက်လည်းကာကွယ်ရေးဌာနကိုသမ္မတကခွင့်ပြုခဲ့ပါတယ် Airport Nutrition ကလေးနှုတ်မုတ်ဆက်ရုံကထုတ်လုပ်တဲ့နှုတ်မုတ်တွေအန္တရာယ်မကင်းဘူးလို့ဆိုပြီးတော့ February လရဲကဆိုင်တွေကနှုတ်မုတ်တွေပြန်သိမ်းပြီးတော့ဆက်ရုံကိုလည်းပိတ်ထားခဲ့ပါတယ်အခုလိုနှုတ်မုတ်ထုတ်လုပ်မှုထိခိုက်ခဲ့သလိုနိုင်ငံတွေကတခြားနှုတ်မုတ်ထုတ်လုပ်တဲ့ကုမ္ပဏီတွေရဲ့ဖြန့်ဖြူးရေးဘိုင်းမှလည်းထိခိုက်ကြမ်းကြာမှုတွေရှိနေတာကြောင့်နိုင်ငံတော်ဝန်မှနှုတ်မုတ်ပြတ်လတ်တဲ့ပြဿနာကြီးမားနေတာဖြစ်ပါတယ်။မစ္စီဂန်ပြည်နယ်မှာရှိတဲ့ Airport ကလေးနှုတ်မုတ်ဆက်ရုံကိုပြန်လည်လည်ပတ်ဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေနဲ့သဘောတူညီမှုရထားပြီလို့ကုမ္ပဏီကတင်လာနေကပြောပါတယ်။သမရဘိုင်ဂျန်ပုံထူးလေးကထုတ်ပြန်တဲ့ဥပဒေဟာအမေရိကန်မှာကာကွယ်ရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်လာခဲ့ရင်လုပ်ငန်းတွေအနေနဲ့လိုအပ်တဲ့ပစ္စည်းတွေဝန်ဆောင်မှုတွေကိုဦးစားပေးထုတ်လုပ်ဖို့ပြဋ္ဌာန်းတဲ့ဥပဒေဖြစ်ပါတယ်။ကနေဒါနိုင်ငံကနေမကြာခင်ကမှပြန်လာတဲ့အမျိုးသားတဦးမှကြောက်ရွံ့တာတစ်မျိုးဖြစ်တဲ့ Monkey Pox Virus ပိုးကူးစက်နေတယ်လို့အမေရိကန်ပြည်ထောင်စု Massachusetts ပြည်နယ်ကျန်းမာရေးဌာနကပုံထူးလေးကအတည်ပြုပါတယ်။သူကူးစက်တဲ့ virus ပိုးဟာ monkey pox ဖြစ်တယ်ဆိုတာကို America ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကလည်းတက်ခွဲအတည်ပြုပါတယ် CDC နဲ့ပူးပေါင်းပြီးအဲ့ဒီသူဘယ်သူတွေနဲ့ထိတွေ့ခဲ့ကြလဲဆိုတာခြေရာခံလိုက်နေတယ်လို့ပြည်내ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်သူကူးစက်မှုကအများပြည်သူအတွက်အန္တရာယ်မရှိသလိုဆေးရုံတက်ကူးစက်နေသူရဲ့အခြေအနေကောင်းတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်း Britain, Portugal နဲ့ Spain နိုင်ငံတို့မှာMonkey pox ကူးစက်နေတယ်ဆိုတဲ့သတင်းတွေအများကြီးကောက်နေတယ်လို့ CDC ကပြောပါတယ်။ Monkey pox virus ပိုးဟာလူအချင်းချင်းလွယ်လွယ်မကူးစက်နိုင်ပေမဲ့ခန္ဓာကိုယ်ကထွက်တဲ့အရေတွေ Monkey pox အနာနဲ့ထိတွေ့တဲ့ပစ္စည်းတွေကနေတဆင့်ကူးနိုင်တယ်လို့ Massachusetts ပြည်နယ်ကျန်းမာရေးဌာနကပြောပါတယ်။အခုချိန်ထိတော့ကနေဒါမှာ Monkey pox ရောဂါကူးစက်သူမရှိဘူးလို့ကနေဒါကျန်းမာရေးဌာနကပုံထူးနေ့ကကြေညာချက်ထုတ်ပြန်ပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညနဲ့6383ည5မီတာ51 kHz 5885တို့ဖြင့်စနစ်တကျမှာ5မီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့စက်တာရင်းညထိတ်တန်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။American သမ္မတရဲ့ဒီနေ့စတဲ့အာရှခီးစဉ်ထဲမှာမဟာမိတ်တွေနဲ့ပူအားဖြည့်ပြီးတရုတ်ကိုအဓိကသတင်းစကားပါဖို့ရှိနေပါတယ်။သမ္မတဂျိုးဘိုင်ဒန်အနေနဲ့တောင်ကိုရီးယားနဲ့ဂျပန်ကို6ရက်ခီးစတင်လိုက်ရမှာယူကရိန်းစစ်မှာရုရှားအင်အားကုန်ခန်းလာတာကိုပြပြီးတရုတ်ကလည်းထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်မှာအလားတူမဖြစ်စေဖို့သတိပေးနိုင်တယ်လို့ American ရာရှိတွေကဆိုပါတယ်။သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးရာရှိ Jake Sullivan ကအခုအာရှခီးစဉ်ထဲသမ္မတအနေနဲ့ရုရှားကြီးကျော်စစ်ဆန့်ကျင်လွတ်လပ်တဲ့ကမ္ဘာကြီးကိုချက်ချင်းဥဆောင်ပေးနိုင်ခဲ့တယ်လို့အာရှမှာလည်းအလားတူလှုပ်ပြပေးနိုင်တာကိုကြားမှာပါလို့ဆွတ်လိုက်ပါတယ်။သမ္မတဘိုင်ဒန်အနေနဲ့တောင်ကိုရီးယားသမ္မတတဲ့ယွန်ဆော့ဂီယိုနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှီဒါနဲ့တွေ့ပြီးမဟာမိတ်ဆက်ဆံရေးပိုနဲ့ဆိုင်အောင်တိုးမြင့်ကအင်ဒိုပစိဖိတ်ဒေသအတွင်းအင်အားပြချင်းချောက်နေတဲ့တရုတ်ကိုထိန်းနိုင်ဖို့ရှိတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဂျပန်ကိုရောက်ချိန်မှာလည်းသမ္မတဘိုင်ဒန်အနေနဲ့ QUAD Quad လို့တူောက်ခေါ်တဲ့Indo-Pacific မဟာပြူဟာမဟာမိတ်ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Australia, India နဲ့ Japan ခေါင်းဆောင်တွေနဲ့ပါတပါတဲ့ဆက်ဆံရေးပိုခိုင်မအောင်ဆွေးနွေးဖို့လည်းရှိနေပါတယ်ခင်ဗျ။ ITP လို့တူောက်ခေါ်တဲ့ပြည်တွင်းရွှေပြောင်းဒုက္ခတွေတကမ္ဘာလုံးမှာတန်း60နီးပါးစံချိန်တင်သွားခဲ့တယ်လို့စောင့်ကြည့်ရေးအဖွဲ့တစ်ခုကဆိုလိုက်ပါတယ်။အရင်တစ်နှစ်တုန်းကတော့ကမ္ဘာ ITP ဒုက္ခတွေဥယျာဉ်ပေါင်း55တန်းရှိခဲ့ရာကနေမနှစ်2021ခုနှစ်အကုန်မှာတော့59.1%အထိရှိလာခဲ့တယ်လို့ITMC လို့တူောက်ခေါ်တဲ့ပြည်တွင်းရွှေပြောင်းဒုက္ခတွေစောင့်ကြည့်ရေးဌာနကအစိုးရခန်းစာထုတ်ပြန်လိုက်တာပါအခုလိုစံချိန်တည်းမြင့်တက်လာရတဲ့အကြောင်းရင်းကတော့မြန်မာအပါအဝင်အာဖဂန်နစ္စတန်ကနေအီသီယိုးပီးယားဆီးရီးယားကွန်ဂိုအထိနိုင်ငံတွေမှာပြင်းထန်တဲ့စစ်ပွဲတွေနဲ့အကြမ်းဖက်မှုလှိုင်းတဲ့တွေကြောင့်ပါလို့ ITMC နှစ်စဉ်အစိုးရခန်းစာမှာဖော်ပြလိုက်ပါတယ်ဒါအပြင်အခုပြည်တွင်းထွက်ပြေးဒုက္ခတွေစီးရင်မှာဒီနှစ်မှဖြစ်လာတဲ့ရုရှားကြီးကျော်စစ်ကြောင်းယူကရိန်းပြည်တွင်းရွှေပြောင်းဒုက္ခတွေရှစ်သန်းနီးပါးကိုတော့ထည့်မပေါင်းရသေးဘူးလို့နော်ဝေးဒုက္ခတွေကောင်စီအထွေထွေတွေ့ရမှု ရန်အဂျလန်ကထောက်ပြခဲ့ပါတယ်။ဒါအပြင်မြန်မာအာဖဂန်နစ္စတန်နဲ့ကွန်ဂိုတို့မှလည်းကျန်းဖက်စစ်ပွဲတွေမြင့်တက်လာခဲ့ပြီးသမိုင်းမှာမကြုံစဘူးပြည်တွင်းရှေ့ပြောင်းဒုက္ခတွေရေအတွက်စံချိန်တင်မြင့်တက်သွားခဲ့ရတယ်လို့ IDCM အစိုးရခန်းစာမှာဆက်ပေါ်ပြထားပါတယ်ခင်ဗျ။မြန်မာစစ်ကောင်စီနိုင်ငံရေးဌာနအနေနဲ့မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ယုံကြီးကဲကိုခေါ်ယူတွေ့ဆုံပြီးမလေးရှားနိုင်ငံရေးဝန်ကြီးက NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရနိုင်ငံရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာကိုခေါ်ယူကန့်ကွက်ခဲ့တယ်လို့မြန်မာစစ်ကောင်စီကပြောပါတယ်။ပြီးခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုကိုစားဖြစ်သူတယောက်ခွင့်မရတဲ့အချိန်မှာမလေးရှားနိုင်ငံရေးဝန်ကြီးက NUG နိုင်ငံရေးဝန်ကြီးကိုအစည်းအဝေးအပြင်ပန်းမှာလက်ခံတွေ့ဆုံခဲ့တာပါ။တချိန်တည်းမှာတော့နိုင်ငံတချို့ကမြန်မာနိုင်ငံမှာရှိတဲ့သူတို့တန်ဆင်တန်းကိုရှော့ချတတ်မှတ်လိုက်တဲ့ပုံမှာတော့မြန်မာစစ်ကောင်စီဘက်ကအာဆီယံရှေ့တောင်အရှာနိုင်ငံတချို့ဟာမြန်မာနိုင်ငံနဲ့တန်တမာရေးဆက်ဆက်မှုရှော့ချခြင်းတဲ့သဘောမျိုးလှုပ်ဆောင်နေတာတွေ့နေရပြီးမြန်မာနိုင်ငံဘက်ကတော့ရည်တည်ချက်ပြောင်းလဲမှာမဟုတ်တဲ့အကြောင်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောခဲ့ပါတယ်။မြန်မာနိုင်ငံကဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ကိုရွေးချယ်တင်မြှောက်ခံထားတဲ့အစိုးရဖွဲ့ဖြစ်ကြည့်ကြည့်ဆက်ဆံဖို့ရေးကြည့်တဲ့အကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးစိုက်ဖူတင်အဗ်ဒူလာကပြောဆိုထားပါတယ်ခင်ဗျ။မြောက်ကိုရီးယားမှာတော့ကိုဗစ်တန်ရရှိထားတဲ့ကူးစက်မှုတဟုန်တိုးတက်လာပေမဲ့နိုင်ငံတကာအကူအညီမယူဘဲပြည်တွင်းအကန့်အသတ်နဲ့ရုန်းကန်နေကြပါတယ်။မြောက်ကိုရီးယားနိုင်ငံတဝန်ကိုဗစ်နဲ့ကင်းလို့ယူဆရတဲ့ကူးစက်မှုအကြီးအကျယ်ဖြစ်နေပေမဲ့အစိုးရကတော့ကိုဗစ်တက်ဖြတ်ရေးနိုင်ငံတကာအကူအညီအားလုံးနီးပါးပယ်ချမဲ့ပုံရှိနေတယ်လို့ကြေညာသူတွေကဆိုပါတယ်။မနေ့ဗိုလ်တော်နေ့ရှိမြောက်ကိုရီးယားမှာအခုလိုဖြားနာနေသူပေါင်း2သန်းနီးပါးနဲ့သိဆုံးသူပေါင်း60ကျော်လာပြီလို့ဆိုရပါတယ် KCN နဲ့သတင်းဌာနကကြေညာထားပါတယ်အခုလိုကိုဗစ်တန်ရာရှိသူတွေအဖြစ်သတ်မှတ်ထားရတာကကိုဗစ်ဆီးဆင်းမှုကျယ်ကျယ်ပြန့်ပြန့်မလုံနိုင်သေးတာကြောင့်လို့ကြွန့်ကျင်သူတွေကဆိုပါတယ်ဒါအပြင်နိုင်ငံလူဦးရေ26သန်းဝန်းကျင်ကိုလည်းကိုဗစ်ကာကွယ်ဆေးမထိုးပေးနိုင်သေးပါဘူးတရုတ်နိုင်ငံမှာကိုဗစ်မျိုးကွဲအသစ်ကူးစက်မှုမြင့်လာပြီးနောက်ပိုင်းအိန္ဒိယမြောက်ကိုရီးယားမှာလည်းပြီးခဲ့တဲ့ဧပြီလနှောင်းပိုင်းကစကူးစက်မှုတွေ့ရှိခဲ့ပြီးကြည့်ခဲ့တဲ့တဲ့ရင်ပတ်မှာတော့နိုင်ငံတော်ကူးစက်မှုတွေပုံမပြတ်နှံ့လာတယ်လို့အာဏာပိုင်တွေကထုတ်ပြောချပါတယ်ခင
်ဗျ။ဂျာဘာပရင်းညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့မနေ့ကမှစတင်တော့မယ့်ငြိမ်းချမ်းရေးဆွေးနွေးပွဲသတင်းနဲ့တင်ဆက်ပေးကြပါမယ်။ဒီလ20ရက်နေ့မှာစစ်ကောင်စီဥက္ကဋ္ဌနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်မယ်လို့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရကသတင်းထုတ်ပြန်ပါတယ်။ MCA အပြည့်ရလက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD နဲ့ဆွေးနွေးဖို့ကိုတော့ညှိနှိုင်းနေစေဖြစ်ကြောင်းနဲ့စစ်ကောင်စီဘက်ကရလက်တစ်ခုထွက်ပေါ်လာတဲ့အထိဆွေးနွေးသွားမယ်လို့ပြောဆိုထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုသားညွန့်ဦးပြောပြပေးပါမယ်။
စစ်ကောင်စီဥပဒေဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတိုင်းဒါလက်နက်ကိုင်အဖွဲ့တွေကိုညီညာရေးဆွေးနွေးဖို့ဖိတ်ခေါ်တဲ့နေရာမှာလက်နက်ကိုင်အဖွဲ့10ဖွဲ့တက်ရောက်ဖို့အကြောင်းပြန်ထားပါတယ်။ဒီညီညာရေးဆွေးနွေးပွဲတွေကိုတော့ဒီမေလ20အခုတောက်ကြနေမှာစတင်မှာဖြစ်တဲ့ကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့ကျင်းပတဲ့ဇင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။နိုင်ငံတော်အကြီးအကဲနဲ့ပြည် EU တဖွဲ့ချင်းစီနဲ့တွေ့ဆုံမှာဖြစ်တယ်လို့ PPSD ဥဆောင်မှုအဖွဲ့အားလည်းတွေ့ဆုံဆွေးနွေးခွင့်ရရေးဆောင်ရွက်ပေးနိုင်ရန် PPSDဦးဆောင်အဖွဲ့မှညီနိုင်ရေးကော်မတီကိုစတဆောင်ပြီးပို့လာတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ညီနိုင်ရေးကော်မတီကလည်း EAO တဖွဲ့ချင်းစီရဲ့လိုလားချက်သဘောတရားတူညီမှုတွေဒါမရှိတာကြောင့်မလို့ကျွန်တော်တို့နိုင်ငံတော်အကြီးအကဲနဲ့ပြည် EAO တဖွဲ့ချင်းစီကိုဒါတွေ့ဆုံသွားမှာဖြစ်ကြောင်းနဲ့တရားဝင်တွေ့ဆုံဆွေးနွေးလိုပါကညီနိုင်ရေးကော်မတီနဲ့ PPSD ဦးဆောင်မှုအဖွဲ့တို့တွေ့ဆုံနိုင်ပါတယ်လို့ကြံကြားထားပြီးဖြစ်ပါတယ်။ဒီတွေ့ဆုံဆွေးမှုတွေမှာတော့အစောဆုံးဒီလ20ရက်နေ့မနေ့ပြန်မှာစတင်တွေ့ဆုံမှာဖြစ်ပါတယ
်။မနေ့ပြန်မှာစတင်မဲ့ဒီညီငယ်ရေးဆွေးနွေးပွဲမှာစစ်ကောင်စီဘက်ကရည်မှန်းထားတဲ့အဓိကဆွေးနွေးသွားမယ့်အချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုဆက်ပြောပြပါတယ
်။နံပါတ်1ကတော့ဒီ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေ။အဲ့ဒီလူဝင်ဆန္ဒတွေထဲမှာကျွန်တော်တို့ဒါနိုင်ငံတော်အစိုးရရဲ့လူလားချက်တွေ။နံပါတ်3ကတော့အဲ့ဒီနှစ်ခုရဲ့ဂျာထဲမှာသူတို့ရဲ့လူဝင်ဆန္ဒနဲ့နိုင်ငံတော်အစိုးရရဲ့ဒါလူလားချက်တွေရဲ့ဂျာထဲမှာဒါလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအပြီးရင်တော့ကျွန်တော်တို့နောက်အနာဂတ်မှာမှလှုပ်ဆောင်ပေးနိုင်မယ့်ဟာတွေ
တောက်ကြနေမှာတော့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းနဲ့စတင်ဆွေးနွေးမှာဖြစ်ပြီးတော့ RCSS ကိုယ်စားလှယ်ဖွဲ့ကိုဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ကိုယ်တိုင်ဦးဆောင်တက်ရောက်မှာဖြစ်ပါတယ်လက်ရှိကျင်းပမဲ့ဆွေးနွေးပွဲတွေမှာ SCA လက်မှတ်ထိုးအဖွဲ့ရဲ့ညီညာရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST ကပါဝင်ဝင်မရပေမဲ့ PPST ကချမှတ်ထားတဲ့မူတွေကိုတော့တဖွဲ့ချင်းကဆွေးနွေးတော့ဖို့ရှိတဲ့ကြောင်း PPST ဥဆောင်အဖွဲ့ဝင်ဘုံမူကြီးခွန်ဦးကာကပြောပါတယ
်အခုဗိုလ်ချုပ်ရေးဆက်လုပ်အဖွဲ့ကတော့ကျွန်တော်နဲ့ဟိုတိုင်ပင်ပြီးတော့တော့သွားတာတော့မဟုတ်ဘူးဒီချာသူ့စီစဉ်နဲ့သူသွားတယ်ဆိုတော့ကျွန်တော်တို့ပါပါမပြောလိုက်ရဘူးဒီလိုလည်းကျွန်တော်တို့ဒီ၆ဖွဲ့ကတော့ဂျာမန်၆ဖွဲ့ကတော့အတိုင်းပင်ပင်နဲ့နော်ကိုကြောင့်နဲ့ကိုပြောနိုင်ငံလုံးကိစ္စလည်းပြောပါဗျာ PPST ရဲ့ position ကိုလည်းပြောတယ်ဆိုဒီလိုတော့ကျွန်တော်ညှိကြပ
ါ PPST ကအခြေခံမူ၃ချက်နိုင်ငံရေးလုံငန်းစဉ်9ချက်နဲ့လမ်းပြမြေပုံ10ချက်ပေါ်မှာအခြေခံဆွေးနွေးဖို့ဆုံးဖြတ်ထားပါတယ် PPST ရဲ့အခြေခံမူ၃ချက်ထဲမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့သက်ဆိုင်ရာအရေးပါတဲ့အဖွဲ့အစည်းတွေအလုံးပါဝင်ဖို့နဲ့အရက်သားတွေရဲ့လူမျိုးရေးကာကွယ်ရေးတွေကိုလှုပ်ဆောင်ပေးဖို့ဆိုတာပါပါတယ်။တပွဲချင်းစီရဲ့နေမြေအခြေအနေလုံငန်းစဉ်တွေဆွေးနွေးရမှာချောမွေ့လွယ်ကူနိုင်ပေမဲ့တနင်္ဂနွေအခြေအနေထက်သွင်းဆွေးနွေးရင်တော့အချိန်ယူရနိုင်တယ်လို့ဘုံမူကြီးခွန်ဦးကသုံးသပ်ပါတယ်။ညီညာရေးဆွေးနွေးပွဲတွေကိုတော့ဒီလကုန်ပိုင်းအထိအဖွဲ့လိုက်ဆွေးနွေးမှာဖြစ်တယ်လို့နောက်လာတွေမှာလည်းဆက်လက်ဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်။ SCA လက်မှတ်ထိုးခုနှစ်ဖွဲ့က RCSS SSC ရှမ်းနောက်ကင်းအဖွဲ့တွေဖြစ်တဲ့ DGBA KNU KNL PC PNL ပအုပ်MNSP, MON, ELP, Yakai, LDU, LAHU နဲ့လက်မှတ်ရထုံးမထားတဲ့အဖွဲ့၃ဖွဲ့က UWSCY ရဲ့နောက် NDAA, MILA, SSPP, SSC, SHAN စတဲ့အဖွဲ့တွေကတယောက်မှဖြစ်ပါတယ်။ကချင် KIO, KNKNU, KNE, KNPP, CHIN, CNF နဲ့ကျောင်းသားတက်မတော် EBSCF အဖွဲ့တွေကတော့တယောက်မှမဟုတ်တဲ့အကြောင်းစာထုတ်ပြန်ထားပြီးတော့တောင်းပလောင် PSLF, KUKAN, MNDAA, Yakai EA အဖွဲ့တွေကတော့ဒီနေ့ဆွေးနွေးပွဲတွေကိုစောင့်ကြည့်လေ့လာနေဆဲရှိတဲ့အကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်။စစ်ကောင်စီနဲ့စီးပရိခါတွေဖြစ်နေတဲ့တိုင်းဒေသလက်နက်ကင်တွေနောက်ဆက်နာသိမ်းပြီးတဲ့နောက်ဖွဲ့စည်းလာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေဒီလိုမျိုးဆွေးနွေးပွဲတွေမှာမပါဝင်နိုင်တော့မြန်မာနိုင်ငံရဲ့ညီညွတ်ရေးလုပ်ငန်းစဉ်ဟာမအောင်မြင်နိုင်ဘူးလို့တုံ့တက်မှုတွေလည်းရှိထားပါတယ်။ဒီကနေ့မနေ့ပိုင်းကတော့တပ်မတော်ထောက်ခံသူတွေဘက်ကညီညွတ်ရေးဆွေးနွေးပွဲတွေကိုကြိုဆိုတဲ့ထောက်ခံပွဲကိုရန်ကုန်မြို့ဒီမဟာဗန္ဓုလပန်းရံမှာကျင်းပခဲ့တယ်လို့ပြီးခဲ့တဲ့ရက်တွေကလည်းနေပြည်တော်မှာကျင်းပခဲ့ကြပါတယ်ခင်ဗျာ။
မနက်ထက်မှာစတင်တော့မယ့်ညဉ့်ညံ့ရေးဆွေးနွေးပွဲသတင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါလေရှင်ဆက်ပြီးတော့ဆီယနာသိန်းထားတဲ့မြန်မာနိုင်ငံအပေါ်မှာအနောက်နိုင်ငံတန်ယုံတချို့ရဲ့တန်အဆင့်လျှော့ချမှုနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါရစေစစ်ကောင်စီကိုတန်အမတ်ခန့်အပ်လွှာပေးအပ်ပြီးတော့အာဏာသိမ်းစစ်ကောင်စီရဲ့တရားဝင်မှုမပြုနိုင်အောင်အနောက်နိုင်ငံတန်ယုံတချို့ကတန်အမတ်အဆင့်လျှော့ချမှုတွေရှိလာပေမဲ့စစ်ကောင်စီဘက်ကတော့တန်တမန်ပုံမှန်ဆက်ဆံရေးဆက်ပြီးတော့ထားရှိမယ်လို့ပြောဆိုပါရစေမြန်မာစစ်ကောင်စီအနေနဲ့ရှိပြီးနိုင်ငံကြားရေးမူဝါဒအတိုင်းဆက်ရက်တည်မယ်ဆိုပြီးတုံ့ပြန်ထားတာပါဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းအလိမ္မာပြောပြပေးပါရှင
်မြန်မာစစ်ကောင်စီအကြီးအကဲထံတပ်အမတ်ကြီးခန့်အပ်လွှာပေးပြီးတပ်အမတ်ပြုမှုကိုရှောင်ရှားတဲ့သဘောနဲ့အနောက်နိုင်ငံတချို့ကတပ်အကြီးအကဲတစ်စီလွတ်တဲ့အခါမှာတပ်အဆင့်ကိုရှော့ချလာတာပါလက်တတော်အားဖြင့် Israel Britain Australia နိုင်ငံတွေကတရားဝင်ထုတ်ပြန်တာမျိုးမဟုတ်ပေမဲ့တပ်အဆင့်တွေရှော့ချထားတာတွေ့ရပါတယ်မြန်မာစစ်ကောင်စီဘက်ကတော့ဒီအပေါ်မှာမူလနိုင်ငံသားရဲ့မူဝါဒအတိုင်းဆက်ရက်တည်သွားမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကမေလ19ရက်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ဒီနိုင်ငံတကာတန်တမာရေးရမှာဒီမြန်မာနိုင်ငံအနေပြောကြတန်ယုံတယုံမှာရုံသိမ်းသွားတာမရှိသေးဘူး။ဒါလေးပဲကျင်တူကဒါပြန်ကြည့်ရမှာဖြစ်ပါတယ်။အခုနောက်တော့လို့ဒါတန်တမာအဆင့်ရှော့ချတယ်ပဲပြောပြောတန်တမာအဆင့်မလျှော့ချဘူးပဲပြောပြောကျွန်တော်တို့ပွင့်ပွင့်လင်းလင်းပြောရရင်တော့ကိစ္စတွေဒီသူတို့နိုင်ငံတွေရဲ့သဘောထားပဲဖြစ်တယ်။အဲသူတို့နိုင်ငံရဲ့သဘောထားဖြစ်တယ်။ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီနိုင်ငံသားရေးဘူဝါဒနဲ့အညီကျွန်တော်တို့ဆောင်ရွက်ပါမယ်။ပြီးရင်အမျိုးသားအကျိုးစီးပွားဥပမာကြည့်ပြီးတော့ကြာတုံ့ပြန်တင်တာတွေကိုကျွန်တော်တို့တုံ့ပြန်သွားမယ်လို့လည်းပြောကြားလိုပါတယ်။
ဗြိတိန်နိုင်ငံသားရဲ့ဌာနကတန်အဆင့်လျှော့ချရဲလို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတန်အမတ်ကြီးဖြစ်ခန့်အပ်ခံရသူ Mr. Pete Vals ကိုတန်ရုံးတာဝန်ခံအဆင့်အဖြစ်နဲ့ဗြိတိန်နိုင်ငံသားရဲ့ဌာန website တွေမှာဖော်ပြထားပါတယ်။သူ့ကိုမြန်မာဘက်ကပြည်ဝင်권မပေးသေးပါဘူး။ဒါဟာလုံထုံးလုံနည်းသဘောဖြစ်တယ်လို့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးချိုက်အေးကပြောပါတယ်။ဟုတ်က
ဲ့ပါ။ဒါက UK တန်မတ်နဲ့ပတ်သက်ပြီးတော့ပါနော်။သူကဒီဘက်မှာခန့်ရလွာကိုသူကနေပြီးတော့ဟိုပေးဖို့သူကနေပြီးတော့ညှင်းဆိုတဲ့အတွက်သူ့ကိုကျွန်တော်တို့ကနေပြီးတော့သူ့နိုင်ငံမှာပဲပြန်ဖို့ဆိုပြီးတော့ပြန်ဆောက်ဖို့ဆိုပြီးတော့အဲဒါတန်တမန်ရဲ့ဟိုကျင့်ဝတ်လုံထုံးလုံကြီးရဆိုလို့ရှိရင်ဒါခန့်ရလွာပေးဖို့ရည်ရွယ်ပြီးတော့လာတာဒီဘက်ကလည်းဒါကိုလက်ခံထားတဲ့ အမှတရားကိုပြက်ကွက်တဲ့အတွက်ဒီလိုကျွန်တော်တို့ဘက်ကနေပြီးတော့ဒါလုံဆောင်လုံနေတဲ့အညီပဲသူ့ကိုကျွန်တော်တို့ဟိုသူ့နိုင်ငံမှာပဲပြန်ဆောင်ဖို့အဲ့ဒီအချိန်ကျတော့မှသူကဒါမှတိုင်းရင်းယာယီတာဝန်ခံအနေနဲ့ပြန်ပြီးတော့ဟိုထားခြင်းလဲဆိုတော့တရားတော့ကျွန်တော်တို့ကလုံဆောင်လုံနေတဲ့အရာလဲဒါကိုလက်ခံလို့မရတဲ့အတွက်ကျွန်တော်တို့ကတိုင်းရင်းယာယီတာဝန်ခံဆိုရင်တော့နောက်အစ်စ်ပဲကျွန်တော်လက်ခံမယ်ဆိုပြီးတော့ကျွန်တော်တို့ကဆုံးဖြတ်ပြီးဆောင်ရထားတာဖြစ်ပါတယ်
ဗြိတိန်တာမတ်ဟာသူ့ရဲ့တာအမတ်ခန့်အလွာကိုစစ်ကောင်စီကိုမပေးအပ်ပဲတီဘတ်ကိုထွက်ခွာပြီးမှတီရင်းကိုပြန်လည်ဝင်ရောက်တဲ့အခါတန်ယုံယာယီတာဝန်ခံအဖြစ်ပြန်ဝင်ဖို့လုပ်တာဖြစ်တယ်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ဗကြသေးခင်ကလည်းအော်စတြေးလျနိုင်ငံဘက်ကလည်းအခုလိုပဲတာအမတ်နေရာကနေတဆင့်လျှော့ချကတန်ယုံယာယီတာဝန်ခံအဆင့်ကိုပဲထားဖို့အကြောင်းကြားလာတယ်လို့နိုင်ငံသားဝင်ကြီးဌာနကဦးချန့်အေးကအတည်ပြုပါတယ်။
ဩစတြေးလျနဲ့ပတ်သက်ပြီးတော့လည်းသူ့တာမကြီးအားဒီမှာတာဝယ်ထမ်းဆောင်တဲ့ကာလပြီးတဲ့အတွက်ပြန်ပြီးနဲ့ပြန်သွားပြီးတဲ့အခါမှာဒီတာမကြီးနေရာကိုတိုင်းညာတာဝန်ခံနဲ့ပဲအစားထိုးခန့်နေဆိုပြီးတော့ဆောင်ရွက်ခဲ့တယ်အဲ့ဒါနဲ့အကြောင်းမို့လဲကျွန်တော်တို့ဘက်ကလည်းတန်တမန်ကျင့်ဝတ်လုပ်ထုံးလုပ်နေရဆိုတာအပြန်အလှန်တုံ့ပြန်တဲ့အနေနဲ့ကျွန်တော်တို့ဘက်ကလည်းဒီတိုင်းညာတာဝန်ခံနဲ့ကျွန်တော်တို့ဟိုထားဖို့ပဲကျွန်တော်ဆောင်ရွက်ထားဖို့ရှိပါတယ်
အခုလိုအနောက်နိုင်ငံတချို့ကတန်အဆင့်လျှော့ချမှုဟာစစ်ကောင်စီအတွက်တန်တမာရေးထိုးနှက်မှုဖြစ်ပေမဲ့လည်းနိုင်ငံသားတန်ယုံအလုံးပြည်တွင်းမှာပုံမှန်အတိုင်းထားရှိလက်ပတ်နေတာမို့စစ်ကောင်စီအတွက်တန်တမာရေးအကြအတဲသဘောဖြစ်စရာမရှိဘူးလို့လေလာသူတွေသုံးသပ်ကြပါတယ်။1988ခုနှစ်အာဏာသိမ်းပြီးနောက်ရခိုင်စစ်အစိုးရလက်ထက်တုန်းကလည်းအမေရိကန်ပြည်ထောင်စုကအလားတူလိုပဲမြန်မာနိုင်ငံတွင်တန်အဆင့်လျှော့ချပြီးတန်ယုံယာယီတာဝန်ခံအနေနဲ့မြန်မာစစ်အစိုးရနဲ့ဆက်ဆံခဲ့ပူပါတယ်ရှင်။
ဆီယနာသိမ်းခံထားရတဲ့မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတန်ယုံတချို့ကတန်အဆင့်လျှော့ချတဲ့သတင်းအလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ KNU ပူပေါင်းတပ်ဖွဲ့သိမ်းယူနိုင်ခဲ့တဲ့တေဘောဘိုးစခန်းသိမ်းတိုက်ပွဲရဲ့နောက်ဆက်တွဲသတင်းကိုတင်ပြပေးကြပါတယ်ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ပိုင်းစစ်ကောင်စီတက်ဆွဲထားတဲ့တေဘောဘိုးစခန်းကို KNU ကရင်အမျိုးသားအစည်းအရုံးပူပေါင်းတပ်တွေကမေလ17ရက်နေ့ကသိမ်းယူနိုင်ခဲ့ပါတယ်အဲ့ဒီသိမ်းယူခဲ့တဲ့အချိန်မှာစစ်ကောင်စီဘက်ကတက်ချက်ကြီးအစဉ်တာဝန်ရှိသူအပါအဝင်စစ်သုံးဘက်6ဦးကိုဖမ်းမိခဲ့ပါတယ်နောက်စစ်လက်နက်အမြောက်များကိုလည်းသိမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေအကြိမ်30လောက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ထိုင်းနယ်စပ်ကနေ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကတိဘောဘုံနဲ့ကလေးတို့ကြေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်အမျိုးသားလွတ်မြောက်ရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်တွေဟာမေလ18ရက်နေ့ညကလေးကတိုက်ပွဲတွေပြင်းထန်နေတာပါနှစ်ပေါင်း30ကျော်ကြာမြန်မာစစ်တပ်ကထိန်းချုပ်ထားတဲ့တေဘောဘိုးစခန်းကိုပူးပေါင်းတပ်ဖွဲ့တွေဘက်ကမေလ18ရက်နေ့မှာတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။မေလ19ရက်နေ့မှာလည်းမနေ့2နာရီကျော်အချိန်လောက်မှာလေကီကော်ဘက်မှဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့သေးတယ်လို့လည်းသိရပါတယ်။မနေ့ကဖြစ်တဲ့ပေဘောဘိုးစခန်းသိမ်းတိုက်ပွဲအတွင်စစ်ကောင်စီဘက်ကစစ်သုံးပတ်နေအပြင်လက်နက်ကြီးနဲ့ကြီးစံအမြောက်များသိမ်းဆည်းရမိတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ်
။ဟောကျွန်တော်အကြမ်းဖက်ရတာကစစ်သုံးပတ်တော့6ရောင်ခုနေပြီ။ဟောသူရလို့ကြီးစံကတော့တက်တက်ကြီးပါပဲ။လောက်ပါပဲ။ဆောင်းနေဟာကျတော့ကြီးစက်ကြီးတက်ကြလေးနောက်ပြီးတော့ရေပေါ်အဲ့တော့ပါပဲ။စစ်လက်နက်တော့များတယ်အဲ့ဒါကျင်းစရာတော့27 mm ကစိန်ကြောင်းကတည်းက60 mm တာဝန်ကြီးစိန်ကြောင်းကတည်းကနော် RPG အမေချင်းကတည်းကနော် RPG ပေါ့နော်အဲ့ဒါနောက်ပြီးတော့60 mm ကွန်မန်ဒိုကတည်းကနော် MG3 စက်လိုက်ကတည်းက MA2 က၄လက် MA3 က၅လက် MA5 pistol ကတည်းကနော်အဲ့ဒါကလည်းလက်ကြီးနေရာအဲ့တော့ပဲဟု
တ်ကဲ
့ဒါနဲ့ကျတော့ဘုံကြီးတွေမိုင်းတွေနောက်ပြီးတော့ RPG ပြီးပြီနောက်အဲ့ဒါကြီးပေါ့နော်
အခု KNU ကပြန်လည်သိမ့်ပိုက်လိုက်တဲ့တေဘောဘိုးစခန်းဆိုတာဟာ1988ခုနှစ်အရေးတော်ပုံအပြီးထွက်လာကြတဲ့ကျောင်းသားအများအပြားအခြေချတဲ့ KNU ရဲ့အထင်ကရစခန်းတစ်ခုဖြစ်ပြီး1990ခုနှစ်လောက်က KNU ကလက်လွတ်ခဲ့ရပြီးတဲ့နောက်အခုနှစ်30ကျော်အကြာမှာပြန်လည်သိမ့်ပိုက်နိုင်ခဲ့တာပါဒီစခန်းဟာစစ်ကောင်စီအတွက်ကော KNU အတွက်ပါအရေးပါတဲ့ဗျူဟာကျတဲ့စခန်းတစ်ခုဖြစ်ပါတယ်ဒီစခန်းကိုစစ်ကောင်စီဘက်ကနေပြန်လည်ရယူနိုင်ဖို့အတွက် KNU ကလည်းတညနဲ့တနေ့တိုက်ခိုက်ခဲ့ရတယ်လို့စစ်ကောင်စီဘက်ကလည်းမေလ18ရက်နေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုအကြိမ်30လောက်လုပ်ခဲ့တယ်လို့လည်းဖဒူစောတော်နီကဆိုပါတယ်
他在你爸爸的那咱就马上都是去的去看机的啊，比如我们说比如啊妈比如啊呀一机一机也是看的，如果来爱运面的在第一个我要了请给他第一次看机的一发怎么样的，第一次看过一下过一个时候我这个年年我要在外上去的，这是也怎么那楼摩托车也没别的那哪一种那个老没下来啊，哎呀其他的就那个地啊我要了我在里面有那遇到我家的哦，其他人了，一点正哦，那其他当然支持的，那中间一样就只能自己积累个好好油哦，那这些正路只能都是有这边过来的，系嘛？人呢一点正哦。
明尼家撇开的大玻璃窗，这边上东阳篱笆，台北前路特别顶上个样子路，当然你离过来，你的外家几万里个，这边都靠这里特别老家话嘞，既然有这么巧，听说也地大里嘛，大玻璃边上里的对，地大个里当然起比。这边都卡在里一片，特别顶上尼亚了哈，阿拉就加比皮巴嘞。但愿他人呢敢一破，特地高上尼呢，都过来对上路来说比，这讲是职业的，不叫母鸡没有来啊，橄榄叶被卖，既然有别人留在使用阿罗，提橄榄叶股被查查巴嘞先。
每一马德林被捕给了皮巴嘞先，代表 American 德玛拉迪格尼萨店面阿夏基先生呀，德林上马古迪萨贝吉马嘞。现在阿夏能源的个港商尼古，印度罗马来看对送给别人那么多，美国怎么来九百的哈？当国里亚呢日本能源尼古，这个呢啥点出块嘛七八的 ？Ukraine 和 Russia 个呢主角在开的给啥波？阿用塞比罗楼上那边买，怎么来摆的苏亚哈？阿夏必须被提到个一百的提到皮特斯那个，提起人啊表达来达的七八的，提交美国怎么来九百的也起人嘛来八多的 ，VOA 的领导不是为着古萨瓦拉的人被捕他那个，各种文人啊点表被查吧的。
西藏阿夏那个那个刚上年呢，你也在提起苏亚金巴比一百多马币，怎么来摆的哈？当国里亚呢日本那个那个都要打皮巴的。有个人嘛是不会骗你的价格，阿夏带个库鲁断要价格，白人苏亚尼呢，阿夏不是非地大哈，一把将呢，第二个哈，马哈比哈哎呀，起码从先考木西尼的南岸苏拉古表达来达来提拔嘞，加哈不是非呢，阿特兰蒂特莫迪亚干吉南岸面阿家，马哈每批不光上月南京也表有批铁路，美国纽大陆中也一将被 Jake Sullivan 啊表白嘞。
哎，提到那个都帮起背来人了哈，怎么背的呢？人家在木瓦拉嘛，土家的等于他批了瓦里面。
那古里亚个在七点钟起三点木里，热带地龙里的起码呗。当古里亚怎么了？用石油呢？怎么了？白人对手嘛吧？怎么了？白人当古里亚嘛心里的起码呗。苗古里亚个东极三大第六大楼内内楼，当温西都里个有三尼加巴嘞。这帮人个嘛了，文吉州富米有基西达呢，对手那边，印第安呢，澳大利亚文吉州都把巴文咩国里内个嘛还没刚上呢，特地是有外国代表巴咩。台湾也给啥麻烦皮皮，当调兵来边对个办山木宁波呢的军属里给啥麻烦皮皮，调那个个只怕他送票楼上那苗古来看嘛好不舒拉个，有个人也个乌巴马被逼。怎么了，白人啊？地区人对票价不稀来喽。我从新大个第二美利坚十三亿三亚转进度 ，Robert Daly 个表白嘞。
The administration wants to make it very clear that there is strong support.
Atlanta 一边嘛 ，Ukraine 个掏看阿贝尼的路呗。阿夏带队嘛来台湾个别别打打掏看阿贝多美出啦。怎么了，白人苏亚个表达节目也白嘞。
当不是被他们的啊对马哈比华庙的萨拉蒙教嘛。第二个是七三十看第三款亚美，第二呢所罗门将价格突破第二节一波，所以目的是你大家，国际五百万的给三个特定顺利家伙信任了 ，Louis Institute 个都得的，苏珊娜不听啊表白嘞。
Fundamental to Australia's view of its own security. That
Japan and Machine is in two Suya, Asia Pacific Data Sayan, Adika, CYE policy to Kuchide, Asia Pacific, CYE, Chiga Mubang, MPEF Go, Topia Mushibare, Daha, Natanta Sachakunema, Tamara Obama Asuya, Losangere, TPP, CYE Subordinate Jago, Tamara Trump Asuyaga, Natanta Sakunakunema, Petila Bidena, Taniapi and Dago, Pian and Tatumbo, Josa Losang Yenet Chibare.IPEF ne patat de atese ichhe let de thola che ma shi de be me data rue nai ngan ni lo la ni de lwet de kong twe yi kaisa do di policy de ma ma pa wu lu so ba de RDEF ကိုစိတ်ဝင်စားကြောင်းနိုင်ငံအတော်များများကပြောနေကြပေမဲ့တရုတ်နိုင်ငံကစီးပွားရေးအရလွှမ်းမိုးထားတာကိုအမေရိကန်ကကျော်လွန်စည်းရုံးနိုင်စွာမရှိသေးဘူးလို့လှစ်လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ပါရှင်မကြခင်မှာတော့အပတ်စဉ်ခန္ဓာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကို Radio Yuvin တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
်။မင်္ဂလာညချမ်းမသောရရှင်များရှင် VOA မိတ်ကန်တန်ရဲ့2022ခုနှစ်မေလ19ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့52တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ကရင်လူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်တာကိုခံနေရတဲ့စစ်ကောင်စီတပ်ဟာကရင်နယ်ခြားစောင့်တပ်ရဲ့အကူအညီကိုယူနေရပါတယ်။နယ်ခြားစောင့်တပ်ကလည်းသူ့ကိုကြိုးစည်းဝါကိုသာဦးစားပေးနေတာပါ။ဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်။
လွန်ခဲ့တဲ့ဧပြီလကဖားပုံခရိုင် KNU တမဟာ9နယ်မြေမှာတိုက်ပွဲ383ကြိမ်ဖြစ်ပွားလို့စစ်ကောင်စီနဲ့ကရင်နယ်ရဲစောင့်တပ်ဖွဲ့က183ဦးသေဆုံးပြီး89ဦးဒဏ်ရာရရှိပေမဲ့ KNU ဘက်ကတော့3ဦးကြာဆုံးပြီး16ဦးဒဏ်ရာရရှိကြောင်းမေလ9ရက်နေ့ထုတ် KIC ကရင်သတင်းမှာဖော်ပြပါတယ်မနက်မှာတိုက်ပွဲ359ကြိမ်ဖြစ်ပွားပြီးစစ်ကောင်စီနဲ့နယ်ရဲစောင့်တပ်ဖွဲ့က118ဦးသေဆုံးတယ်လို့ဆိုပါတယ်။ဇန်နဝါရီလကလည်းတိုက်ပွဲ322ကြိမ်ဖြစ်ပွားလို့စစ်ကောင်စီနဲ့နေကြာဆောင်ဘက်က194ဦးသေဆုံးပြီး201ဦးဒဏ်ရာရတယ်လို့ကရင်သတင်းမှာဖော်ပြပါတယ်။ဒီနေကြာဆောင်တပ်တွေစစ်ကောင်စီတပ်ကိုကူညီနေတာကြာပါပြီ။အင်အား326ရောက်ရှိတဲ့နေကြာဆောင်တပ်တရင်တရင်မှာစစ်ကောင်စီတပ်သား300ခန့်လုံးပါဝင်ပါတယ်။တပီလုံးမှာနယ်ကြားဆောင်တပ်23ခုရှိတယ်လို့ John Buchanan ရဲ့2016ထုတ် Militia in Myanmar ဆိုတဲ့စာသားမှာဖော်ပြပါတယ်။ဒီထဲမှာတိုင်းရင်း23ခုကကရင်နယ်ကြားဆောင်တပ်ပါ။အရင် DKBA အခြေစိုက်တဲ့မြန်ကြီးငူလှိုင်းဘွဲ၊မြဝတီကော့ကရိတ်၊ကျိုင်းဆယ်ကြီးနဲ့ဖားပွန်ခရိုင်တွေမှာကရင်နယ်ကြားဆောင်တပ်တွေရှိပါတယ်။အ ਨੇ ဆုံးအင်အား4000ကျော်ရှိနိုင်ပါတယ်။
ပြည်သူ့စစ်မှာတော့ဖအံအခြေစိုက်ဖရိုအောင်ဆန်းအုပ်စုနဲ့တန်တောင်အခြေစိုက်တပ်ဖွဲ့အမှတ်46ဆိုတဲ့ကရင်ပြည်သူ့စစ်နှစ်ခုသာရှိပါတယ်။ဒါကြောင့်မို့စစ်ကောင်စီဟာကရင်နယ်ခြားစောက်တပ်ကိုသာအထူးအားကိုးနေတာတွေ့ရပါတယ်။စစ်ကောင်စီတပ်အကြဆုံးများတဲ့ဖားပွန်ခရိုင်မှာနယ်ခြားစောက်တပ်အင်အား900နီးပါးရှိပြီးနောက်ထပ်300မကြသေးမီကရောက်လာတယ်လို့ KNU တပ်မဟာ9ဗျူဟာမှုပြောတာကိုဖေဖော်ဝါရီလ28ရက်နေ့ထုတ်ကရင်သတင်းမှာဖော်ပြပါတယ်စစ်ကူသွားတဲ့နေကြားသောတပ်ဟာကြေးရွာတွေကိုစီးနှင်ပြီးပေါ်တာဆွဲတာတွေလည်းလုပ်ပါတယ်ရှေ့တန်းကစစ်ကောင်စီရဲ့ထောက်ပို့လမ်းကြောင်းလုံခြုံဖို့နဲ့ကြာဆုံးသွားသူတွေကိုအစာထိုးဖို့အတွက်နေကြားသောတပ်အကူအညီအရေးတကြီးလိုအပ်နေပုံရပါတယ်ကရင်တပ်မဟာ9နယ်မြေကိုချုပ်ကန့်ဖို့ရည်ရွယ်ပြီးအင်အား4000လောက်စစ်ကောင်စီကစုစည်းထားတယ်လို့ဆိုပါတယ်
စစ်ကောင်စီအတွက်ကရင်နယ်ခြားဆောင်တပ်တွေအသေးခံနေရတာကိုမချေနှပ်သူလည်းရှိပါလေ။ကရင်တပ်မဟာ1နဲ့9နယ်မြေတထုံနဲ့ဖားပုံမှာတိုက်ပွဲပြင်းထန်ပြီးနယ်ခြားဆောင်တပ်တွေအကြအဆုံးများနေတာကိုလက်မခံနိုင်ဘူးလို့နယ်ခြားဆောင်တပ်တစ်တုံညာညှင့်နှိမ့်ခဲ့တရဲမှုဗိုလ်ချုပ်စောမုတ်တုံကပြောတယ်လို့ဆိုပါတယ်။ဗိုလ်ချုပ်စောမုတ်တုံဟာသူ့ချုပ်ခိုင်နဲ့လောင်ကစားဝိုင်းနေတဲ့အခြားစီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်မှာဆိုရင်လည်းအတွက်စစ်ပွဲကိုရက်စဲစီရင်လာလို့ဝေဖန်တူတူလည်းရှိပါတယ်။နေကြဆောင်တွေကိုစစ်ကူပို့ရမှာအစင်မပြေတာတွေလည်းရှိကြောင်းသိရပါတယ်။ကရင်အချင်းချင်းစစ်ခင်းနေရတာကိုဘဝေမကြတူတွေလည်းရှိနေပါတယ
်။ကရင်အချင်းချင်းမတိုက်ချင်တဲ့နေကြဆောင်တက်တွေရှိနေလို့စိတ်တက်မကြရအောင်ကြီးကြပ်ပေးရတာမျိုးတောင်ရှိတယ်လို့သိရပါတယ်။မြဝတီမှာနေကြဆောင်တက်အများဆုံးရှိပြီးလိုင်းဘွဲကဒုတိယအများဆုံးဖြစ်ပါတယ်။ဖပွန်ခရိုင်ကအနည်းဆုံးဖြစ်ပါတယ်။ KNU မှာတပ်မဟာ9ခုရှိပါတယ်။တပ်မဟာ1ကတထုံခရိုင်၊ တမဟာနှစ်ကတောင်ကူခရိုင်တမဟာ၄ဒဝဲခရိုင်တမဟာ၅ကဖားပွန်ခေါ်မူထရော့ခရိုင်တမဟာ၆ကကော့ကရစ်ခေါ်ဒူပလာယာခရိုင်နဲ့ခုနှစ်ကဖအန်ခရိုင်တို့ဖြစ်ကြပါတယ်အထူးတက်ရင်နှင်းလည်းရှိပါတယ်တိုက်ပွဲဝင်မှုအစဉ်အနှံဖြစ်နေတဲ့ KNU
စစ်ဘုံလာရမှုအင်အား2ဘွားလာပွဲရရှိပါတယ်ဒေသကကူညီပြစ်ခတ်ပေးတဲ့အကြာကရင်ပြည်နယ်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကအကြအဆုံးများနေတာဟာနေပြည်တော်မကျွမ်းကျင်တာကြောင့်လို့ယူဆတဲ့အတွက်ဒေသကကရင်နယ်ဂျန်းဆောင်တွေကိုအဆုံးများလာတာဖြစ်ပုံရပါတယ် လူရေစစ်သိန်းလောက်ကိုကရင်ယူကဩစာညောင်းပြီး၃သိန်းလောက်ကိုထိန်းချုပ်နိုင်တယ်လို့ကရင်ဒေသမှာ2009ခုနှစ်ကတည်းကကွင်းစင်းလေ့လာခဲ့တဲ့သုတေတီကင်မျိုးလစ်ကဆိုပါတယ်။ကရင်နယ်ဂျန်းဆောင်တပ်ဟာဒီကေဘီဘွားကတည်းကတပ်မတော်ရဲ့လက်ဝဲကံအနေနဲ့စီးပွားရေးအကျိုးအမြတ်ခံစားရပါတယ်။တပ်မတော်ကခွဲဝေပေးတဲ့မေယာကိုလည်းပိုင်ဆိုင်ခွင့်ရပါတယ်။ကရင်နယ်ဂျန်းဆောင်တပ်ဟာ
ကိုပိုင်းပြတ်တန်းဝင်ကိုမစင်းစားတော့ပဲကိုပိုင်းစီးပွားရေးကိုတော့အာရုံစိုက်နေပုံရပါတယ်။လက်ရှိအခြေအနေဟာကင်းလက်နက်ကင်တွေပူးပေါင်းမှုအခွင့်အခါသင့်ကျင်ဖြစ်တယ်လို့ KNU ဗိုလ်ချုပ်ကြီးမော်ကျော်ဟဲကကန့်လန့်တာသာရှိပေမဲ့ကရင်နယ်ဂျန်းဆောင်တပ်ကတော့စစ်ကောင်စီနဲ့ဝေစားမျှစွာလုပ်ဖို့သာစိတ်ဝင်စားနေပုံရပါတယ်ခင်ဗျာ။
စစ်ကောင်စီတပ်တွေကိုပူးပေါင်းပြီးတော့ကူညီတိုက်ခိုက်ပေးနေတဲ့ကရင်နယ်ကြားဆောင်တပ်တွေအကြောင်းဥအောင်ခင်ကမြမရေးသုံးသက်ချက်မှတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ မြန်မာနိုင်ငံမှာဒီနှစ်ထဲသွေးလွှင့်တုပ်ကွေးပြင်းထန်နိုင်ခြေရှိနေတဲ့အချိန်မှာအသက်အန္တရာယ်ရှိတဲ့ပြင်းထန်အဆင့်မရောက်ခင်ကြိုတင်ပြီးတော့သတိပြုဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပြောဆိုလိုက်ပါတယ်။အခုလိုမျိုးကြိုပြီးတော့သတိပြုနိုင်မှုဆိုရင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လိုပါလဲ။ဘလို့လူမျိုးတွေကိုကြိုတင်ပြီးတော့ဆေးရုံတင်ထားတဲ့မှာတလဲဒီကြောင့်ကလေးထူ
โอเคขอบคุณดร.สวัสดีครับကျွန်တော်တို့မြန်မာနိုင်ငံမှာသွေးလွန်ကြွေကဒီနှစ်မှာအဖြစ်များဖို့နဲ့ဒီပြင်းထန်နိုင်ခြင်းများနေချိန်မှာပြင်းထန်တာတချို့လည်းစတွေ့လာတယ်ပေါ့နော်အဲ့ဒီအကြောင်းကိုပြည်ရဲ့တစ်ခါကပြောပြီးမှဒီတစ်ခါတော့ဆရာကြီးဒီပြင်းထန်တဲ့အဆင့်ကိုမရောက်ခင်ကြိုတည်နိုင်ဖို့နဲ့ဒီလုံတင်တာကိုကြိုပြင်နိုင်ဖို့အဓိကပြောမှာမို့ကြိုသတိပြုရမယ့်လက္ခဏာရှိလားဆရာ
ရှိပါလေရှိပါကျွန်တော်အနေနဲ့တော့ဒီသွေးလွန်ကြွေရာဒီရောက်လာပြီဆိုရင်တော့အမြဲတမ်းသတိထားစေချင်တယ်ပေါ့နော်မိဘတွေရောဒီကျမရေးဆောင်ဆောင်မှုပေးတဲ့ဆရာဝန်ဆရာမတွေရောအတိထားစေတယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်ကတော့တင်းတဲ့တပည့်အနေကင်းကာတာဆိုပြီးတပည့်လေးတို့လောက်ထားတယ်။မယာဒီတိုင်းတွင်ဖျားတာလေးဖေးလွန်တပည့်မှစတိုရာယာဒီတိုင်းမှာဒီဖျားလဲကြီးတယ်မှိန်တယ်မလန်းဆန်းမှုပေါ့နော်။ဒါလည်းခဏပဲရှိရှိအဖျားလဲကြီးတယ်မစားဘူးမတောက်ဘူးကောင်းကြိုက်တယ်ကလေးကမှိန်တယ်မလန်းမဆန်းရှိတယ်ဆိုရင်ဒါဖေးလွန်တပည့်ဖြစ်နိုင်တယ်ဆိုတာသတိထားမယ်။အဲ့ဒါကပြည်လွန်တကွေးမှာအရေးကြီးတဲ့လက္ခဏာထောင်ကျောက်ထဲဝင်သွားတတ်တယ်ပေါ့နော်ထောင်ကျောက်ထဲဆိုတာကွေးလန်တာဖြစ်တဲ့ကွေးချိန်ကြီးကျသွားတယ်ပေါ့နော်ကွေးဌာနကွေးကွေးလက်ပတ်မှုစနစ်ထဲမှာရှိတဲ့ကွေးရည်ကြီးတွေကကွေးကြောတွေရဲ့အပြင်ထွက်သွားတယ်ဒါကွေးကြောတွေရောင်းနေတယ်အဲ့ဒီခါမျိုးကြာရင်ကွေးလက်ပတ်မှုမကောင်းတော့ဒါဆိုကလေးကပိုပြီးတော့နှုံးလာတယ်ပိုပြီးတော့မလန်းမဆန်းရှိတယ်ပြိုတယ်အန်နေဤတယ်ပေါ့နော်ငိုတယ်ပေါ့ပြီးရင်မစားဘူးမတောက်ဘူးတယ်အန်နေဘိုင်းတာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကျင်းချန်တဲ့ဆင်ဖြစ်ခံနေအခြေအနေမှာရောကျိုသတိပြုတင်တာရှိသေးလားဆရာ
အဲ့လိုဖြစ်ချင်အဖျားအကျပါလေဘော3ရက်က5ရက်လောက်မှာအဖျားလာရဲ3ရက်က5ရက်လောက်မှာအများဆုံးဖြစ်တတ်တယ်ပေါ့နော်အဲ့တော့အဖျားအကျသွားတဲ့ခါကျတော့ဒါကလေးကောင်းသွားပြီဆိုပြီးတော့မိဘတွေရောဆရာဝန်ဆရာမတွေရောနည်းနည်းအထင်မှားသွားတတ်တယ်ဒါပေမဲ့ကျွန်တော်ကဟိုကျကောင်းလားကျဆူလားခွဲဖို့လိုတော့ကျပြီးကလေးကဆော့နေတယ်ကစားနေတယ်လမ်းဆန်းနေတယ်ဆိုရင်ဒါကျကောင်းပေါ့ဒါတော့အဖျားကျပြီးတော့သွေးလန်းတာမရောက်ဘဲနဲ့ဒီကဒီက virus ပိုးဆိုတော့အချိန်တန်ကောင်းသွားတာကိုပြတယ်ပေါ့ဒါပေမဲ့အဖျားတော့ကျသွားတယ်ကလေးက ဆိုတာကစားတာမရှိဘူးပို့ပြီးတော့မှိန်သွားတယ်ပို့ပြီးတော့မလန်းဆန်ဘူးတချိန်လုံးအိမ်နေတယ်ဘိုင်းနာတယ်တန်တယ်ခြေလက်တွေကတော့ဒါဘိုင်းကြတော့ရေးဆက်တာလို့ပါတော့ဘေးခုံလုံးစမ်းရတာလို့ဖြစ်လာတယ်အဲ့လိုဖြစ်ရင်တော့ဒါသွေးလန်းတာရောက်နေတာကျွန်တော်ကကြောစားပြီးတော့ကြောသေးသွားတော့မယ်ငညာလေးသွားရမှာအဲ့ဒါကိုလည်းသတိထားပြီးပေါ့ကျွန်တော်ကတော့အဲ့လိုပေါ့နော်အခြားစေမလန်းနေစင်သတိချဆိုတော့ ဆိုတော့ဟိုအတွက်လည်းတို့ပြလို့အတန်တရားဖြစ်ရင်တွေးအောင်တင်တိုင်းမှာတိုင်းပြီးလို့ရှိရင်တွေးအောင်ရေပေါ်သေးတဲ့အောက်သေးချာမှာတော့ငါမနဲ့ထားမယ်ပိတ်ထားမယ်ပေါ့နော်ပြီးတော့ပြန်လို့ရှိရင်ပြီးရင်လက်ဖြတ်မှာဆက်ကလေးတွေများလုံးနေမှာကြည့်ပါကလေးမှာပတ်လည်းမှာဆယ်ဆက်တဲ့ကြော်နေတာပေါ်စတစ်ဖြစ်တယ်ပေါ့နော်တွေးလို့တို့ပြီးပေါ်စတစ်ဖြစ်တယ်ပေါ့ဒီချာရာဒီယူဆိုင်ပြီးတော General Semiare Hava, Black for CP, I'm a full black gown for a while. Baby, you read when you did July in that. Baby, you are Chaja Lare, Queen Hua, Navanjaro, Salai Jalai Lare, but my baby, you can jar. Now, baby, Uma Jalare, yeah, baby, known for a PCB, what back cell volume, ACP look already, you met a critical record. I are a dead dead Lare, sweet. Oh, 3 years, you know, 20 years of Jack. So, yeah, general.
ဆက်ဖြစ်တယ်ဆိုတာပြတယ်နော်စဉ်းစားပါဆက်ဖြစ်တယ်ဆက်ရတော့ဒီဆေးရုံကြောင်းပါပဲကျွန်တော်တို့ဒီကလုပ်နေမှာပေါ့နော်ဒါပေမဲ့ခုနကအဖျားကျလို့ရှိရင်မလန်းရင်တော့ဆေးရုံမြန်ပို့ဖို့အရေးကြီးတာပါဆယ်နော်ဟုတ်နေဆရာဆေးရုံစီကဟုတ်ကဲ့ဟုတ်ကဲ့ဆရာခုနကကျွန်တော်ပြောတဲ့ဟာတွေကတော့ကျွန်တော်တို့ပြင်နိုင်ကြည့်ရှိတာပေါ့နော်နောက်တစ်ခါတော့အနေနဲ့လက္ခဏာပြောချင်ပါဘူး
ဒီကအာနမုတ်ညီလာခဏနာအာနေတယ်အဲ့တော့ဒီဝမ်ပိုက်ညာဘက်ပေါ်ပိုင်းပေါ့နော်ဘိုင်းနာလေးအဲ့အဲ့ဒါတော်တော်လေးနာတယ်ပေါ့နောက်ကျတော့ကျွန်တော်ကဟိုအတော်ဆောင်လိုက်ကြည့်ရင်တော့ဒီဝမ်ပိုက်တို့အဲ့ဆုတ်တို့ပါဝင်ပါရေစုတယ်နော်နောက်တွေးစစ်ကြည့်လို့ချင်းဒီပလေးလက်ကောင်တို့ခေါ်တယ်တွေးမွားပေါ့နော်အဲ့ဒါကဒါမှမဖြစ်တရား 90 လေမှာ35ရှိမယ်လို့ဆိုလို့ရှိရင်26ရာရုံးပေါ့လေးစနစ်တိတက်လာတယ်ဒီလိုအနေနဲ့လက္ခဏာတွေရှိတယ်သူရင်ပြည့်တဲ့ဆိုးွားရင်တော့ခြေလက်တွေအေးဆက်တဲ့ခေါင်းကလားဖြစ်တယ်ပေါ့ဒါကတော့တကယ်သွေးလန့်တာရောက်သွားပြီပေါ့အဲသွေးလန့်တာမရောက်ဘူးအနေနဲ့လက္ခဏာတွေရှိရင်ကျွန်တော်ဆေးရုံတင်ထားတာပေါ့ဆေးရုံတင်ထားတဲ့ခါမှာ
9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9 9
ဝါလန်စီလို့ရှိရင်လည်းကျွန်တော်တို့တွေ့ကြုံနေပါသေးဆရာခက်တဲ့ဟိုစန္ဒာခက်တဲ့အတွက်ကြောင့်တင်ထားမယ်။ဒါပြကြတော့အခြေခံယောဂါရှိတဲ့ကိစ္စဒီမှာကလစီမီးယားတွေ့ရနေပေါ့နော်မွေးရပါတွေ့ရနေနော်နာရာချေ၆ကယောဂါရှိတာလို့နော်အဲ့လိုယောဂါတစ်ခုအခန့်ရှိတဲ့ကလေးတွေမှာလည်းတွေ့နေတဲ့ပြည့်ဖြစ်ရင်တင်ထားပါမယ်။နောက်တစ်ခုကတော့ဟိုဆေးရုံနဲ့ပေါ့နော်ဆိုလိုတာသွေးလွန်တကွေသွေးလန်းတာဖြစ်တယ်ဖြစ်ခြင်းလို့ဖြစ်တယ်ဆိုကျွန်တော်ကကြောသေးတွန်းတာမယ်တွန်းတဲ့အခါမှာလည်းတေချာပြက်ချက်ပြီးတွန်းရတော့ဘောနော်သူရဲ့ကိုယ်လေးချင်းနဲ့တနာယူဘလောက်နှုံးတွန်းမဲ့အတိုးလျှောက်လဲလိုအပ်တယ်လို့လုပ်ရတယ်အဲ့တော့ဒီ24နှစ်ကြီးကြီးနိုင်တဲ့ဆေးရုံကိုတင်ဖို့လိုတယ်အဲ့လိုတင်ဖို့တက်လဲဥမာညာကြီးတင်းလုံးတက်မှလာခဲ့တယ်ဆေးရုံနဲ့သွားလာခဲ့တယ်ဆိုတော့ကျွန်တော်ပြန်သွားပါ
ဟုတ်ကဲ့ချစ်စစ်ညာကြီးတင်ပါတယ
် မြန်မာနိုင်ငံမှာဒီနှစ်ထဲသွေးလွန်တုပ်ကွေးပြင်းထန်နိုင်ခြင်းရှိနေတဲ့အချိန်မှာကြိုတင်သတိပြုကြဖို့အရေးကြီးတဲ့အကြောင်းဦးဝင်းမင်းကဒီသတင်းပတ်ရဲ့ကြမ်းမာရေးခန်းနာမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်
ပါစင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ရှားတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့နယ်သေဘောပိုးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။မွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုထောင်ဒဏ်22နှစ်ထပ်မံချမှတ်လိုက်တယ်ဆိုတာနဲ့စစ်ကောင်စီကနေဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုအပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကတက်ရောက်မှာဖြစ်တဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းမရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နယ်တေဘောဘူးကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုမေလ18ရက်နေ့မွန်းလွဲပိုင်းမှာနယ်မြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ် KNDO ပူးပေါင်းတပ်ဖွဲ့တို့ကတက်ရောက်သိမ်းပိုင်နိုင်ခဲ့ပါတယ်။အဲ့ဒီစခန်းကိုအချိန်3နာရီကြာတက်ရောက်တိုက်ခိုက်ရတာဖြစ်ပြီးစခန်းတက်ရောက်သိမ်းပြီးတဲ့အချိန်မှာတော့စစ်ကောင်စီတပ်ဖက်ကလေကြောင်းစစ်ကူနဲ့လာရောက်ပစ်ခတ်တာတွေလည်းရှိနေပါတယ်။စစ်ကောင်စီတပ်ဖက်ကလေကြောင်းနဲ့အချိန်30ကျော်လာရောက်ပုံကျဲတက်ခိုက်ရာကြောင်းအဲ့ဒီဒေသမှာရှိတဲ့ဒေဘောဘူဥကလိခီပလဲတူကြီးရွာကဒေသခံတွေလည်းထိုင်းနိုင်ငံဘက်ကျန်းကိုအရေးပေါ်သွားရောက်ဆစ်ဆောင်နေရတယ်လို့ဒေသခံဘက်ကပြောပါတယ်
။ရာထူးနဲ့လှုပ်ပိုင်ခွင့်ကိုအသုံးပြုပြီးစီးပွားရေးလုပ်ငန်းရှင်တွေစီကနေငွေကြေးရယူတုံးဆိုင်မှုနဲ့ဆွတ်ဆဲခံရပြီးအကြတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရငွေပြည်နယ်ဝင်ကြီးချုပ်ဟောင်းတောက်တိုက်အေးဆန်ကိုအမှု6မှုအတွက်မေလ16ရက်နေ့ကကြက်မီရောပို့ဖို့ကျင်းထောင်သူတရားရုံးကနေထောင်တန်း22နှစ်ထပ်မံချမှတ်လိုက်ပါတယ်တောက်တိုက်အေးဆန်ဝင်ကြီးချုပ်တာဝန်ယူခဲ့စဉ်တုန်းကတန်လွင်မြင့်အတွင်းတဲတွေဆုပ်ယူထုတ်လုပ်ခဲ့ရမှာလုပ်ငန်းရှင်တွေရှိကငွေကျပ်သိန်းပေါင်း9690ကျော်ကိုလက်ခံရယူခဲ့တာတဲတောင်တူးဖို့ထုတ်လုပ်ရေးလုပ်ငန်းမှာတတ်တုအခွန်ညော့နေပေးသွင်းဖို့ခွင့်ပြုခဲ့တာကြောင့်နိုင်ငံတော်ကကျပ်သိန်းပေါင်း1320ကျော်ညှိနှိုင်းဆုံးရှုံးခဲ့တယ်လို့စစ်ကောင်စီကတည်တင်းထုတ်ပြန်ထားပါတယ်တပင်96ရံပုံငွေတွေထဲကပုဂ္ဂိုလ်တဦးကိုငွေကျပ်သိန်းပေါင်း100ကျော်နဲ့အခြားပုဂ္ဂိုလ်နှစ်ဦးကိုလည်းငွေကျပ်သိန်းပေါင်း650ကျော်ထုတ်ပေးခဲ့ပြီးပြန်ဆက်တာမရှိခဲ့တဲ့အတွက်နိုင်ငံတော်ကိုညှိနှိုင်းဆုံးရှုံးစေခဲ့တယ်လို့အကြတိလိုက်စားမှုတွေကိုကျူးလွန်ခဲ့တာကြောင့်ပုံမှန်55အရမွန်ပြည်နယ်တရားရေးလွှတ်တော်ကပြီးခဲ့တဲ့ဧပြီလကစတင်တရားစွဲဆိုစစ်ဆေးခဲ့တယ်လို့အဲ့ဒီတည်တင်းမှာဖော်ပြထားပါတယ်ဒေါက်တာအေးဆန်ကိုပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမလျော်ဩစာသုံးဆွဲခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့လက်ရှိမှာအမှုသုံးမှုကိုဆက်လက်တရားရင်ဆိုင်နေရပါတယ်
ရခိုင်ပြည်တောင်ကုတ်ခရိုင်တန်လွဲရွာမမြို့မှာအင်အား90ခန့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကရခိုင်လက်နက်ကိုင် AA အဖွဲ့ကလူတွေရှိနေတယ်ဆိုပြီးမေလ16ရက်မနေ့အစောပိုင်းကစစ်ဆေးမင်းများနာတွေလုပ်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်။လမ်းသွန်းလမ်းလာတွေမြို့အဝင်ထွက်တွေမှာလူငယ်တွေကိုခေါ်ယူစစ်ဆေးနေတယ်လို့အနီးနားကခြေရွာတွေကိုလည်းအိမ်တွေကိုဝင်ရောက်စစ်ဆေးနေတာပါ။ပြီးခဲ့တဲ့9ရက်နေ့ကလည်းတောင်ကုတ်မြို့နယ်စားပြင်ခြေရွာမှာ ULA AA တာဝန်ခံဝင်ရောက်ရှာဖွေခဲ့ပြီးသူတို့မတင်ကသူတွေနေတဲ့နေအိမ်တွေကိုလည်းဓာတ်ပုံရိုက်ယူသွားတယ်လို့သိရပါတယ်
စစ်ကောင်စီတပ်ဖွဲ့နဲ့ချင်းလျန်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာချင်းပြည်နယ်ဟာခါဖလမ်ဂျာကာလန်တလျှောက်ရမ်ထလိုတလန်ဆောတာဂျီရွာအကြားမှာအ ਨੇ ဆုံတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့ချင်းမျိုးသားတပ်ဦး CNF ကတည်င်းထုတ်ပြန်ထားပါတယ်ဟာခါကနေဆင်းလာတဲ့စစ်ကောင်စီစစ်ကြောင်းဟာနိုင်ငံရေးဂျင်တာ15ဦးကိုလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့တဲ့အပြင်ဖလမ်မြုတ်နယ်လမ်ထလိုဂျီရွာကလူနေအိမ်10လုံးတလန်ဆောဂျီရွာက UPC ဖျားကြောင်းအပါအဝင်လူနေအိမ်16လုံးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ CNF ကဆိုပါတယ်လက်ရှိအဲ့ဒီဒေသကစစ်ပေးဆောင်ရှိရခန့်ဟာဒေါတောင်ထင်းနဲ့ရွှေမျိုးသားချင်းတွေစီမှာတိန်းဆောင်နေရဆဲဖြစ်ပြီးနေရမပြနိုင်သေးပါဘူး
และชีไตบริเวณฐานในเดชชามีตามมันเพคโคมิโกตัวเร่เพคโคยองชวยแรงโอซึ่งกังสีตันเนปโอมิราตามารอพีแอนเอรูกันในปิดท้ายเดชตัวเดือดขันในตัวกงสีปูสามพุกแค่นี้บาร์เร่มีลักษณะเยี่ยมในปลายงายองชวยมิโอเนปเป็นลองตองจีเจ้าตัวลงไซเคิลเพคโคมิโอตัวแรงอะโมบิดราเกกู
ไปไล่จับจับไปเลยมอบิสระหลังจากนี้ก็ไปไล่จับด้วยเดี๋ยวถ้ากงกงซิงหน่วยยังชาปุจะแค่ไหนบิดอเปรอบยังเพื่อนปิมเลยสุราเลยมาตีอะไรบ้างอากูรอดเดินลอยกูเดินเสร็จไปตัวมาบ้าเสกังสีเอากระชาปุจะมุจิเมียวไรงานในเพจจ้าทาร์เรนี่ใจยิ่งสุนิพวยกูอภิญญาใจนั้นแล้วนักการอภิเษกชูกาใจยามาพิจิตรูอภิเษกดาวน์ชิดูริกาเปียวไปเลย
สิ่งสิบ่าวเองประมาณนั้นยี่ปัดอีริกาเพื่อพิจารณาสุดที่สามเมลูกยศสุนิจ่าพิเมลเลยและด้วยมาปีวีพิเมลไม่ใช่เด็กบุรุษเลยนั่นยี่ปัดที่กังสังนี่ก็เปียวไปเลยที่จังหวะมิกเลียมงานในสุสีเต็นเซปิทาไปเลยสิ่งสิบ่าวเองยังใช้สุนิเวกุตยามเองพอมีดาลมยาวยี่พวยบีเอ็นเอลโอเนเน่นักการมาพิเนติพอทงเคยชีเลยเพื่อจะไปเรียนสุกิจักุเต็มเพียสุนิตัวเมลู
บีเอ็นเอลโอกองทุนสั่งนายกบุญบูจีขวางโอกาสกับเปียวไปเลยหลังเมื่อเฟดเรย์เฟดิโมเป็นยีเดชมาอุบลเยียอามาคานาเปียวเอร่าเลยรอสมาร์ดาร์ดเฟดเรย์เยียมาเราเทียนสุนยาเวกิซาวน์เนาะอันนั้นก็เนี่ยประเทศดาร์ดเฟดเรย์พิลาวิติชาวไทยบุตรอุบลสายอุบลเมกิซาเลยเอาไปรอเฟดเรย์พิลาวิติเรื่องมาปีเนรีเพื่อที่จะกิซาเลยปีเนรีมาเพื่อที่มุ่งเชื่อมอุบลเดียท่าเมกิซาเลยบุกมาตัดท้าวเชื่อ
เพื่อที่มองเชียงอุบลเด็กก็ตลอดสัปดาห์เป็นเช่นมาเลยเปล่าพี่ต้องเลยสุดเลยเราส่งกันหรอกยินดีที่ปอดท้องด้วยชีเดเพื่อจะได้พิลาวุเพื่อที่มองเชียงอุบลเด็กพี่ยี่วะจ้ะ
ตาเป็นตายนารีดันลูกพี่ผู้ประมาณพี่นายที่คู่ปอดท้องลาบุตายนารีลูลาบีเมย์ประมาณกูจะพี่วีต้องสูงแม่เพื่อสิไม่ใช่เด็กบุลูจะใครนั่งยังยึดมาอุปถังอาสุบาร์เลย
เออแล้วประมาณกูจะพี่อุปถังอาปีพี่เมย์ตัดเชิงกับข้ามา
มาพอแค่ดีประมาณนี้เลยอ่ะปู่ย่าเย็นจิ้มหัวยาสับปีย่าทำไมย่าพุ่มพิมหัวย่าถ้าเป็นมาบ่เนาะปู่ย่าย่าทาร์เลยสุดแล้วตายนาฬิกาอะไรคุยมิวประมาณนี้ดันหนุ่มยาวอะไรจังเลยดีนี่ตายบ่เว้นยาละบ่มาเรียนเนี่ยงานเราอาณาญาชิฟุไปตัวจูซาร์เลยดีได้ชิเมงานออกมาอาณาญาสุราชิฟุก็เสกต้องเสียเอลูจูซาร์เลยปีกันชูเลยเอลูจูซาร์เลยเอเนจ่าเอลูจูซาร์เลยเอตัวเชื่อมันเต็มมาด่าเลยดีกู
เป็นอะไรกันพวกสี่สิบสองปอล่ะเลยตัวเชื่อมยิ่งยุ่งในตำแหน่งเราดาประมาณกูจะอยู่พวกสี่เอ็ดแล้วเป็นอะไรพวกสี่ปอมาโม่และสิ่งนั้นยังจะเตะพิเศษในพวกสี่เนื้ออุตสาหะยังเนี่ยดูที่สี่ละเลยพวกสี่ด้วยเปล่าเว้ยอันนี้คนละเจ้าตั้งหลายสิ่งเวลาเกิดจ้าเลยแต่ยังน่าเอ็นอาร์ซูด้วยแต่สั่งด้วยอารมณ์ยังจะยังพิเศษมาเปล่าเว้ยเทิดเว้ยไปบ่ด้วย พวกมิวดาเฟดเรกังซีพีเอ็นเอฟซีมาเมื่อสัปดาห์นี้ก็เจียงจะทบทวนเข้าไปเลยสิ่งสิ่งอื่นๆยังใช้สื่อในเว็บกูเอ็นซีเอทูราเร่แชมป์ปีเดียร์ในทุรังยี่กังซีอาร์ซีเอสเอสเอสเอที่มุกเรซีจูบิวกี้จะมาดูทีเคบีเอยังขันพีลุ่มยาวยี่ปาร์ตี้เออาร์บีก็ยังใช้กังซีเคเอ็นยูเคเอ็นไอเอพีซีพวกมิวดาลุ่มยาวยี่เพื่อเจ้าพีเอ็นเอโอ
มองพิจารณาดีอันนั้นเอสบีเอ็นซีเอมาทัวร์ได้ว่าปีตัวจริงยี่ยี่ตั้มรอยูริบิวเอสเอแชมป์ปีตัวได้ยี่ปาร์ตี้เอสเอสบีบีเอสเอเอทูแต่ยังมาพิบาร์เลยเช่นสับปีรอแชมป์ปีเนี่ยมีเอาไปงาแต่น่าเล่นนักการจับพอร์ตอันนี้อาจจะชีเดมูเซคยัยมามีเรื่องมันนี่เลยที่ด่ากันเลยว่าคิดว่าปีดูรูรูอปอสักจีจังขันนี่ไปเลยที่จังหัวเราะน้ำหอมงานในซูซี่เจนเซปปีท้าไปเลย
ฉันพิมพ์ยาไปมูเซ่เมื่อเนี่ยจะมาเนี่ยมาเสร็จตอนไหนเย่เอเปียงกระเชงเคไอโอฉันเอสเอสพีพีก็กังเอ็มเอ็นดีเอต่างเทียนเอลีและนักการตัดผ้าเรเน่ปีตุเซตตัดผ้าอเมียบยาลูกชาเชียบอยู่ในจับอะไรและนักการอพยพเรเน่ลูจูทำมาอพยพไรลูลูงวยเจต้องขันจ่าเรลูมูเซ่ที่ได้แข่งเอ็นดูมูลงานเชนเดอุกาฉันสกันเนี่ยคู่ลูกเปียวอะไรอีนักก็ขับเก็ตก็ขับเก็ตชงเฮงผ้าเนี่ยจับผ้าก็ตลาดเนี่ยลาเวชาเลย ที่เราพ่ายแดงอ่ะคนเดียวแต่นี่ปีแต่นี่โตโตเก่าเลยยังก้าจินโนรุแต่เต็มปีอะไรทุกคนกูคู่สุดในเต็มดาวเลยมาปีลู่เลยมียาจินโนรุยังแค่เขวาเลย
ဒီကရမေလာဆေရကလည်းကုခိုင်မျိုးအဝင်မှာ
အခုကောက်တာကတော့ကျွန်တော်တို့ပြေဝင်ကောက်တာရှိပါတယ်။ကျွန်တော်တို့ရဲ့တစ်ဆရာဌာနလေးကောက်တာရှိပါတယ်။ဒါလို့တွေ့မှာဘယ်လောက်ကောက်မှာဘယ်လောက်ကောက်မှာစုတဲ့အပိုင်းကတော့လက်တွေ့မှာတာဝန်ထမ်းဆောင်နေတဲ့ကျွန်တော်တို့ရဲ့ဝန်ထမ်းတွေနဲ့အဓိကဆိုင်တာဖြစ်ပါတယ်။ကျွန်တော်တို့လည်းအဲ့ဘက်ကအခြေအနေကိုကြည့်စစ်ကတော့ကျွန်တော်လည်းဘာမှအတိအကျတော့မပြောဘူး။အဲကြောင့်အဲ့ဒါရှော့ပ
အလားတူအဲ့ဒီလမ်းပိုင်းမှာဆွေဝတ်ဆောင်အစင်းအောင်နဲ့ရှမ်းစကားပြောပြီးစောင့်ဆိုင်အခွန်တောင်းခံတာတွေရှိနေတယ်လို့ဝတ်ဆောင်မှာအဖွဲ့အစည်းတစ်စိတ်မရှိတာကြောင့်ဘယ်အဖွဲ့လဲဆိုတာတိကျမသိရဘူးလို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းနဲ့ရွှေလီဒေသမှာမနစ်ကနောင်ပိုင်းမှာ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါအရှင်။ကရင်ပြည်နယ်မြောက်ရီမြို့နယ်တေဘောဘူးကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုမေလ၁၈ရက်နေ့မှာနယ်မြေခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ခရနယ်ပူပေါင်းတပ်ဖွဲ့တို့ကတိုက်ရိုက်သိမ်းပိုင်နိုင်ခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆန်းကိုရာထူးနဲ့လုတ်ပိုင်ခွင့်ကိုအသုံးပြုပြီးစီးပ
ဒီကနေ့ညွတ်အတွက်အစီအစဉ်တွေကိုရေဒီယိုရွေးပင်သားကြားလို့ပြင် Facebook စာမျက်နှာကနေငွေကြေးရယူတင်ပြထားတဲ့အပတ်စဉ်တိုင်းရင်းသတင်းလောက်တွေတင်ဆက်ပေးထားတဲ့အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြားသာပေးနေညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်
နိုင်ငံ Mario Po မြို့ကတမရီဆက်ယုံကနေထွက်ခွာလာတဲ့တိုက်ခိုက်ရေးသမားတွေကိုစည်ရင်ပြုစုပြီးတော့မှတ်တမ်းတင်နေပါတယ်လို့နိုင်ငံတကာကြက်ချီနီအဖွဲ့ ICRC ကပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကနေစပြီးဒီကနေ့အထိစည်ရင်မှတ်တမ်းတွေပြုစုနေတယ်လို့ ICRC ကထုတ်ပြန်ပါတယ်။သူတို့ပြုစုမှတ်တမ်းတင်တဲ့အချက်လက်တွေအရဘယ်သူတွေဖမ်းဆီးခံထားရတယ်ဆိုတာကိုသိရှိရပြီးမိသားစုဝင်တွေနဲ့အဆက်အသွယ်လုပ်နိုင်မှုအထောက်အကူဖြစ်မှာဖြစ်တယ်လို့ ရုရုရုရှားကာကွယ်ရေးဌာနဘက်ကတော့ဒီသတင်းပတ်ထဲမှာပဲလက်နက်ချသူကစုစုပေါင်း1980ရှိတယ်လို့ဒီကနေ့မေလ19ရက်နေ့မှာပြောကြားပါတယ်။ရုရှားတို့ထိန်းချုပ်ထားတဲ့နေရာကိုရောက်နေတဲ့ယူကရိန်းစစ်သားတွေကိုယူကရိန်းတို့ဖမ်းထားတဲ့ရုရှားစစ်သားတွေနဲ့အလဲအလှယ်လုပ်နိုင်မှုယူကရိန်းဘက်ကမျှော်လင့်နေပါတယ်ရှင်။ နေတိုးဖွဲ့ဝင်တဲ့ကိုဝင်ရောက်ဖို့လျှောက်ထားတဲ့ဖင်လန်နဲ့ဆွီဒင်ခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အိမ်ဖြူတော်မှာဒီကနေ့တွေ့ဆုံဖို့ရှိနေပါတယ်။အာရှကိုခီးထွက်ဖို့ရှိတဲ့သမ္မတဂျိုးဘိုင်ဒန်ကဖင်လန်သမ္မတအနောက်ဆွီဒင်ဝင်ကြီးချုပ်တို့ကိုတွေ့ဆုံပြီးတော့နေတိုးဖွဲ့ရဲ့ဝင်ရေးလျှောက်ထားတဲ့ကိစ္စအနောက်ယူကရိန်းနဲ့ဥရောပလုံခြုံရေးကိစ Tana Nene, Yamaning and Machine, Malaysia, Tayonga, Chi Gago, call you dress on middle, Malaysia, Ning and Jai Winji and Nene, and Yuji Jakala, and Yudan in Yue Soya, Ning and Jai Winjine, dress on get a ball, call you Gangwa Kerelu, Nemasikan, see a Pioquina, Bojo Zomitonga, Digane Drina Shilling Wema, Joso Dabare, Bigger America, Asia, Tati, Swinu Wema, Nemasikan, see go goes up, you be your Taya Queen, Mayare Chema, Malaysia, Ning and Jai Winjigani, and Yuji Ning and Jai Winjigo, a seaway at Pimbama, Lakan, dress on get a job, Piparishi. IDB lo kho de pi rin shwe pyaung dukkha de ga de ka ba long ma ro tan 60 ni ba san chain tin twa bi lo saung ji ni de apwet de khu ga so lai ba de shin me la 19 ya ni ye cha da ri ni nya ye tadin chin yauk ga lo de law ba be di ka ni nya twet a season thauk lo yin mu ga a lein ma phit ba de shin Sabai Saya Atapan Engineer Rigaro, Zinep Duramane, PJ Elliot Dokshapare, Jamaga Sumoma, Dina Seasonigo, Tawi Utesa Begara Pipare, Few American Taye, Jalabrini Yabai Namabala Seasonigo, Nyako Nagani Senai T. Atanu Begara Pipareshi, a Kutoli Begara Seasonigo, Season PBJ, Nyasa Nagani Saturnai T. Tanet Yamiro Nas and Imare, Few Ego Nadara Singer Dresses who two met Tishibare, Tora Shinyane Tawa, Namapi Dubida Alo.
This program has come to you from the Voice of America, Washington.